ရွှေသတိကံဒေသမြန်မာနဲ့အင်းဒီချင်းနိုင်ငံတွေမှာဘိန်းဆိုင်ပြိုမှုနဲ့မူရစ်ဆွာကုန်သွယ်မှုတွေဟာ6နှစ်ဆက်တိုက်တိုးများလာနေတဲ့ဆိုပြီးတော့ Netherlands ခြေစိုက်ဖြစ်တဲ့ TNI Transitional Institute ရဲ့တိကောင်ကTransnational Institute ရဲ့အစီအစဉ်စာသစ်မှာဖော်ပြပါတယ်ဒီအခြေအနေတွေကိုကြည့်လို့ရှိရင်ဒေသအတွင်းအစိုးရတွေရဲ့မူရစ်ဆွာတားဆီးနေနေမူဝါဒအာဏာမှုတွေရှိနေပြီးတော့ဒီတိုင်းသွားမယ်ဆိုရင်တော့2015ခုနှစ်မူရစ်ဆွာကင်းလွတ်ဆုံးဖြစ်ရမယ်ဆိုတဲ့အာဆီယံအရှိတောင်အရှာနိုင်ငံများတင်းရဲ့မဟာဗျူဟာမျှော်မှန်းချက်အကောင့်ထဲပေါ်လာမှာမဟုတ်ဘူးဆိုပြီးတော့ထောက်ပြလိုက်ပါတယ်။ဒါကြောင့်လည်းပဲဒီကျေးလက်ဆင်းရဲမွေးတေမှုအပါအဝင်မူရစ်ဆွာကုန်သွယ်မှုကိုဖြစ်စေတဲ့အကြောင်းတရားတွေကိုအဓိကထားကင်တွယ်ဖြည့်ရှင်းနိုင်မဲ့မူဝါဒမျိုးတွေပြုပြင်ပြောင်းလဲသွားဖို့လိုအပ်တယ်ဆိုပြီးတော့အစီအစဉ်မှာအကြံပေးတိုက်တွန်းထားပါတယ်။အခုလိုမျိုးဒီဘိန်းနဲ့အခြားမူရစ်ဆွေဝါထုတ်လုပ်မှုတွေမှာမြန်မာနိုင်ငံဟာအဓိကလို့ဖြစ်နေပြီးတော့အဲ့ဒီမူရစ်ဆွေဝါအများစုဟာတရုတ်နဲ့ထိုင်းနိုင်ငံဘက်ကိုသွားနေတယ်လို့အစိုးရအသစ်မှာဖော်ပြပါရတယ်။2006ခုနှစ်တုန်းကဒီဘိန်းဆက်ခင်ဧကဟက်ကတာ24000ကနေပြီးတော့2013ခုနှစ်မှာတော့ဟက်ကတာ98000အထိတိုးလာတယ်လို့ UNODC ကုလသမဂ္ဂမူရစ်ဆွေဝါတိုက်ဖြည့်ရေးအဖွဲ့ရဲ့ခန့်မှန်းချက်ကိုကိုးကားဖော်ပြပါရတယ်။ဒီခန့်မှန်းချက်အရဆိုရင်တော့အာဖဂန်နစ္စတန်နိုင်ငံပြီးရင်တော့မြန်မာနိုင်ငံဟာဘိန်းဆက်ဧကအများဆုံးဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီဘိန်းဆက်ဧကဟာ2013ခုနှစ်အတွင်းမှာဟက်ကတာ2000ကျော်ရှိပါတယ်။တချိန်တည်းမှာပဲဒီရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်တွေမှာအဖတ်တမင်းစိတ်ကြွစီပြားထုတ်လုပ်မှုတွေလည်းတိုးလာတယ်ဆိုပြီးထောက်ပြထားပါတယ်။မြို့စီဝါထုတ်လုပ်မှုမှာအခြေခံကြောင်းတရားတွေဖြစ်တဲ့စီးရဲမွေးတည်မှုဒေသတွင်းပြည်ပခတင်းမာမှုတရုတ်နိုင်ငံဘက်ကဘိန်းဖြူတင်ပို့မှုစတာတွေကိုဒေသတွင်းအစိုးရတွေနဲ့နိုင်ငံတကာကထိတိယောက်မဖြေရှင်းနိုင်ဘဲနဲ့တော့ဒီဘိန်းနိုင်ငံနဲ့မူရစ်ဆွေဝါတိုက်ဖြည့်လုပ်ငန်းတွေမှာအောင်မြင်မှုရမှာမဟုတ်ဘူးလို့အစိုးရကသာကိုပြုစုသူဖြစ်တဲ့တอมခရမာကပြောပါတယ်။မူရစ်ဆွေဝါနိုင်ငံရေးမူဝါဒတွေကိုဒီကျမ်းမာရေးဖွံ့ဖြိုးရေးဒေသညီညွတ်ရေးနဲ့လူခွင့်ရေးအခြေအနေတွေအပေါ်မှာဦးစားပေးတဲ့မူဝါဒတွေအဖြစ်သူပြင်ပြောင်းလဲမှုတွေလုပ်သွားဖို့အစိုးရကသာမှာကြံပြုထားပါတယ်။ Bouncing back လို့အမည်ပေးထားတဲ့ဒီအစိုးရကသာကိုမြန်မာ Laos Thai တရုတ်နဲ့အိန္ဒိယရှေ့ဘက်ချမ်းမာရှိတဲ့လယ်သမားတွေမူရစ်ဆွေဝါ30သူတွေမူရစ်ကုန်တဲ့ယာကနန်းကို2009ခုနှစ်နဲ့2013ခုနှစ်တွေအတွင်းမေးမြန်းပြီးတော့ပြုစုထားတာဖြစ်ပါတယ်ခင်ဗျာ။